ယူကရိန်းကနန်စားသီးနှံနေနဲ့အခြားလေယာဉ်ထွက်ကုန်တွေပင်လယ်ထဲကနေတဆင့်ကမ္ဘာကိုတင်ပို့နိုင်မှုအစီအစဉ်မှာရုရှားဆက်လက်ပူးပေါင်းပါဝင်မှုအတွက်ကုလသမဂ္ဂနဲ့ရုရှားတောက်ကြနေမှာစတင်ဆွေးနွေးပါတယ်။ကုလသမဂ္ဂကုသံရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာန UNCTAD ရဲ့အကြီးအကဲရီဘက်ကာဂရင်းစပန်နဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရုရှားတို့ဆွေးနွေးကြတာဖြစ်ပါတယ်။မကြာသေးမီကမှယူကရိန်းကလှုပ်ဆောင်ခဲ့တာတွေကိုဒီဆွေးနွေးပွဲမှာလစ်လျူရှုထားလို့မရဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကအစည်းအဝေးမစတင်ပေမှာပြောဆိုခဲ့ပါတယ်။ရည်ညွှန်းပြောဆိုတဲ့အဖြစ်အပျက်တွေထဲမှာကာကာကာဆဲကိစ္စ၊ရုရှားရဲ့တိုလီဂရီအော်ဒီဆာအမိုနီယာပိုက်လိုင်းကိစ္စအစတာတွေပါဝင်ပါတယ်။ကမ္ဘာပေါ်ကအရှိလျားဆုံးအမိုနီယာပိုက်လိုင်းဖြစ်စည်းခံရတဲ့ကိစ္စမှာယူကရိန်းကလျှို့ဝှက်ကူညီပံ့ပိုးနေတဲ့အဖွဲ့တွေနောက်ကွယ်ကပါဝင်တယ်လို့ရုရှားကဒီရက်သက်တပတ်အစောပိုင်းမှာဆွဆွဲပြောဆိုခဲ့ပါတယ်။ပင်လယ်ထဲကိုဖျက်ပြီးကောက်ပဲတိနိုင်တဲ့တင်ပို့ခွင့်ကိုတစ်ကြိမ်ကိုရက်ပေါင်း120သဘောတူခွင့်ပြုထားပြီးဒီသဘောတူညီချက်ကိုအကြိမ်ကြိမ်ထပ်တိုးခဲ့တာဖြစ်ပါတယ်။